ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေဟာမှာတာဝန်ရှိသူအဖြစ်မြန်မာစစ်ဗိုလ်ချုပ်တဦးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်ပိတ်ဆို့လိုက်တာဟာ ICC ကနိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်နိုင်သလားဆိုတာနိုင်ငံရေးတိုက်ပံပညာရှင်နဲ့နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကိုမေးမြန်းပြီးမတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင
်အမေရိကန်လူတော်မှာနှစ်နှစ်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ Global Magnitsky Human Rights Accountability Act ကကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်တဲ့ဥပဒေအရသမ္မတဒေါ်နယ်ထရန့်အမည်နဲ့ဗုဒ္ဓဘုရားကစတင်တန်ခတ်အရေးယူတဲ့စီရင်မှာမြန်မာစစ်ဗိုလ်ချုပ်မောင်မောင်စုအပါအဝင်ဂမ်ဘီယာနိုင်ငံသမ္မတဟောင်းတဦး၊နီကရာဂွာနိုင်ငံကသမ္မတဟောင်းတဦး၊ကွန်ဂိုနိုင်ငံကဘီလီယံနာတထေးတဦး၊ပါကစ္စတန်ကကြောက်ကက်အထူးကူဆရာဝန်တဦးအပါအဝင်နိုင်ငံတကာမှနာမည်ဆိုးနဲ့ကြော်ကြားနေတဲ့ပုဂ္ဂိုလ်73ဦးရဲ့အမည်တွေကိုဖော်ပြထားပါတယ်။ Global Magnitsky ဥပဒေအရကမ္ဘာတဝန်းလူခွင့်ရေးဆူဆူရွရွချိုးဖောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးအကြိမ်အရေးယူတင်ခတ်တာလည်းဖြစ်ပါတယ်။အခုလိုနိုင်ငံတကာမှာလူခွင့်ရေးချိုးဖောက်သူတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကနေပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူတာဟာသူတို့ရဲ့ကျူးလွန်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်ကိုခံစားရမှာဖြစ်တယ်ဆိုတာအမေရိကန်ပြည်ထောင်စုကတတ်သိပြလိုက်တာဖြစ်တယ်လို့နိုင်ငံသားဝန်ကြီး Rex Tillerson ကကြေညာခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOE ကိုအခုလိုပြောပါတယ
် The Department is committed to protecting and promoting human rightsAnd to combating corruption with all the tools at our disposal.
ကမ္ဘာတဝန်းကလက်စားမှုတိုက်ချက်ဖို့လူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့နှင့်တင်ကိစ္စတွေကိုလုပ်ဖို့နိုင်ငံရေးဌာနကတနိဒံချထားတာပါ။အခုလိုအရေးယူပိတ်ဆို့မှုတွေဟာအမေရိကန်ပြည်ထောင်စုရဲ့စံတမ်းမိုးတွေကိုပြင့်တင်လိုက်တာဖြစ်တယ်လို့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေရဲ့လုံခြုံရေးကိုလည်းတိုးမြှင့်လိုက်တာဖြစ်ပါတယ်။အမေရိကန်နေနဲ့စံနမူနာပြဥဆောင်ရမှာလည်းဖြစ်ပါတယ်။လူခွင့်ရေးစိုးစိုးဝါးဝါးချိုးဖောက်တဲ့သူတွေနဲ့အကျင့်ပြက်လက်စားမှုကျူးလွန်သူတွေအတွက်လက်ဆုပ်လက်ကမ်းတွေတကွသူတို့ကျူးလွန်နေတဲ့အတိုင်းအကျိုးဆက်တွေကိုခံစားရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတာဒီအရေးယူတန်းခတ်တဲ့ကြေညာချက်ကပြသလိုက်တာဖြစ်ပါလေ
။ဗိုလ်ချုပ်မမောင်စုဟာတူတာဝင်ထမ်းဆောင်စဉ်ကာလရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဥပဒေနဲ့တပ်ဖြတ်မှု၊လိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှု၊ဖမ်းဆီးမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းထိုင်းလုံးနဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုထည့်သွင်းလိုက်တာဖြစ်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဌာနရဲ့ဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တဦးကိုအမေရိကန်ကပြစ်မှတ်ထားအရေးယူတာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်လာနိုင်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့မြန်မာရေးကျွမ်းကျင်သူအမေရိကန်ပါမခ David Steinberg ရဲ့အဖြေကတော့
I can't comment on the question of the international court and that sort of thing because I just don't know enough about the legal aspects. But certainly it is very clear that the government has made...
ICC နဲ့ပတ်သက်လို့ကျွန်တော်မှတ်ချက်မပေးနိုင်ပါဘူး။ဥပဒေကြောင်းနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူး။ဒါပေမဲ့တေချာကတော့အစိုးရအနေနဲ့အဓိကအမှားကြီးတစ်ခုကျူးလွန်ခဲ့တာပဲဖြစ်ပြီးမလို့မုံထားမှုမရှိဘူးလို့ငြင်းဆန်နေကြတာပဲဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလည်းမွတ်စလင်နဲ့ခရီးယာတွေအပေါ်မနာလိုမုန်းထားမှုမရှိဘူးလို့ပြောတာဟာလည်းမှန်ကန်မှုမရှိပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အင်အားအလုံးအကျုံတုံးပြီးနယ်မြေရှင်းလင်းမှုကြောင့်ဩဂုတ်လနောက်ပိုင်းကစပြီးရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထပ်ပြေးခဲ့ရတဲ့ဖြစ်ရဟာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုမြောက်ကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးအပါအဝင်တပ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေကစွပ်စွဲထားတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အတွက်ခိုင်လုံတဲ့အထောက်အထားတွေလိုအပ်နေသေးဖြစ်တယ်လို့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလင်ကတုံ့တက်ပါတယ
်။နိုင်ငံတကာခုံရုံးတည်တည်မှုဆိုလို့ရှိရင်တော့စက်ပြေထောက်တာအများကြီးလိုပါပြီ။ဒီလိုအတက်ပြောရုံနဲ့လည်းစက်ပြေထွက်ချက်တွေစုထားရုံနဲ့လည်းမရဘူးပေါ့။The soft evidence that solution you know hard evidence in my lure set the thought that can go to you lure ဒီပိုင်းရည်ချင်းဖြစ်တော့ရအောင်ပါပဲဒီလူတွေရဲ့စက်ပြေချက်တွေအများကြီးကျွန်တော်ရတယ်ထို့တော်လည်းပဲကျွန်တော်တို့မှာအဲ့ဒီဒီပိုင်းရည်ချင်းတော့ရိုင်းနေခဲ့တဲ့လက်နဲ့တစုံတရာတော့မှမတင်နိုင်ခဲ့တဲ့အချိန်မျိုးရှိတဲ့အတွက်ကျွန်တော်တို့အနေနဲ့ဘာမှဆက်လုပ်လို့မရအဲ့တော့ဒီရခိုင်ရေးကိစ္စကပုံပြီးတော့ဆိုရဲစစ်တပ်နဲ့ဖြစ်တဲ့လူတွေအများကြီးပြည်တယ်ပြည်တယ်လို့ပြောတဲ့နေရာမှာအစောပြောတယ်တောက်မတော်400ပြည်တယ်လို့ပြောတယ်တစ်ဖက်ကပြောတာအထက်မကအများကြီးပြည်တယ်လို့ပြောတယ် သို့တော်လည်းသက်သေသောတာခံနိုင်မှုပြနိုင်မှုဆိုတာတော့လွယ်လေးမှုဆိုမှဖြစ်မှာ
ဒီခါဒီမြောက်ပိုင်းလူခွေရေချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဗိုလ်ချုပ်မောင်မောင်ဆိုးတဦးတည်းကိုပဲစတင်အရေးယူထားပေမယ့်နောက်ထပ်တာဝန်ရှိသူတွေနဲ့ပတ်သက်လို့သက်တည်အထောက်အထားတွေကိုစစ်ဆေးနေစေဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနအစိုးရအရှိတဦးကဗုဒ္ဓဘူးနီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်